အခုလာမယ့်ကျွန်းလ15ရက်နေ့နောက်ဆုံးထားပြီးကချင်ပြည်နယ်တနိုင်းကမော်ရင်တွေကနေထွက်ခွာကြဖို့စစ်တပ်ကတတိပေးပြီးတဲ့နောက်တနိုင်းဖက်ကိုထွက်ပြေးလာတဲ့စစ်ပြေဒုက္ခသည်ဦးရေဟာထောင်ချီရှိလာနေပြီးနေထိုင်စားတောက်ရေးအတော်လေးခက်ခဲဖြစ်နေလို့ဒုက္ခသည်ကုညီပင်နေသူတွေကပြောပါရယ်အခုလိုတကြောပြန်စီရင်တင်းမာမှုတွေရှိလာနေတဲ့ကချင်ပြည်နယ်ရင်းတိုက်ပွဲတွေကြားအရသားတချို့ထိခိုက်မှုတွေရှိလာနေတဲ့အပေါ်စိုးရိမ်မှုတွေလည်းမြင့်တက်လာနေပါရယ်အသေးစိတ်ကိုတော့မဆုမုံကပြောပြထားပါရယ်ရှင
်ဟုတ်ပါရယ်ဂျွန်လဇန်ပိုင်းကနေစလို့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ကြားတင်းမာလာတဲ့စီရင်အခြေအနေတွေကြောင့်ကချင်ပြည်နယ်တနိုင်းမြို့နယ်ရင်းကရွှေနဲ့ဘရင်မော်ရင်းဆယ်ကူကနေထိုင်တဲ့သူတွေဆက်ပြီးနေထိုင်ခွင့်မပြုတော့ဘဲဂျွန်လ15ရက်နေ့နောက်ဆုံးထားပြီးထွက်ခွာသွားကြဖို့ဂျွန်လ5ရက်နေ့ကနေစလို့စစ်တပ်ကစာရီဖြန့်ဝေညွှန်ကြားထားပါတယ်အလားတူပြီးခဲ့တဲ့ဂျွန်လ10ရက်နေ့ကစပြီးမော်တော်ယာဉ်တွေအနေနဲ့ဖားကန့်မြို့နဲ့တနိုင်းမြို့ဆက်ဆက်ဝင်းကျင်လမ်းတွေပေါ်မှာည9နာရီကနေမနက်6နာရီအတွင်းသွားလာခြင်းမပြုဖို့ကချင်နဲ့နှက်ကင်တပ်ဖွဲ့ KIA ကနေအမိန့်ထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်ရတာကလည်းတိုက်ပွဲဖြစ်လာမယ့်အခြေအနေဖြစ်လာရင်ခရီးသွားပြည်သူတွေထိခိုက်မှုမရှိအောင်ထုတ်ပြန်တာပါလို့လည်း KIA ဘက်က VOA မြန်မာပိုင်းကိုပြောထားပါတယ်တကယ်လို့တမတ်ချင်းကိုကြော်လင်ပြီးခရီးသွားလို့ဖြစ်ပေါ်လာမယ့်ဘလို့ကိစ္စရက်တွေကိုမဆိုကချင်လွတ်လပ်ရေးတပ်အနေနဲ့တာဝန်ခံမှာမဟုတ်ကြောင်းကိုလည်းသူတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်အခုလိုမျိုးစီးရဲတင်းမာနေတဲ့အခြေအနေမှာတနိုင်းမျိုးတွေကိုမော်ရင်းလုပ်ငန်းခွင်တွေကနေစစ်ပြေးဒုက္ခတွေထောင်ချီထွက်ပြေးလာနေပြီးဒီထွက်ပြေးလာတဲ့ဒုက္ခတွေအများစုဟာဒေသခံတွေမဟုတ်ပဲရွှေပြောင်းလုံလောက်ကင်သူတွေဖြစ်တဲ့အတွက်သူတို့အတွက်ခိုလုံနေထိုင်ရေးနဲ့စားဝတ်နေရေးအတော်လေးအခက်အခဲဖြစ်နေတယ်လို့ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခတွေဒီအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ကူညီပေးနိုင်ရေးဒေသခံအခြေစိုက်လူမှုအဖွဲ့အစည်းတွေစုဖွဲ့ထားတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွေ့အမှုဦးခန်းရှာအောင်ကအခုလိုပြောပါတယ
်ခုအနေထားတော့တနိုင်းဖက်မှာဒီစစ်ပြေးရှောင်ပြည်သူဒီသဖွဲ့ခွင့်ရောက်လာတာပေါ့နော်လုံချုံရေးတော့လုံခဲ့တဲ့ပတ်ကစာပြင်မှာပေါ့နော်တချို့နေရာမှာတိုက်ပွဲကြီးလဲပြန်ပြင်မှာဖြစ်လာတဲ့အနေအထားရှိတယ်ရွာတချို့မှာဒီအမြောက်ဆန်ကြလို့အယက်သားတချို့ကလည်းထိခိုက်ဒဏ်ရာရခဲ့တဲ့အနေအထားတွေလည်းရှိတယ်နောက်ပြီးလုံခဲ့တဲ့ပတ်တုန်းကအဖက်မှာဒီထုတ်ပြစ်အပ်ဒီမှာရှိတဲ့ပရင်တို့ရွှေမော်တို့ကအမှရှိနေတဲ့အယက်သားတွေကိုအဲ့ဒီနေရာကနေဂျွန်းလာ15ရက်မတိုင်မီဆွန်ပို့ဆိုတဲ့ဝေစာတီလေးရတယ်နောက်တစ်ဖက်မှာကျတော့ဒီကဲဝဖက်ကနေလည်းအဖက်မှာဒီထုတ်ပြန်ထားတဲ့စာတီလေးပြန်ရှိတော့လုံချုံရေးအနေနဲ့ပြောမယ်ဆိုရင်အယက်သားတွေအတွက်လောလောဆယ်အနေထားမှာတော်တော်လေးအကအွယ်မိနေတဲ့အနေထားမျိုးမှာရှိနေတာဖြစ်ပါတယ
်ဒီစီပေးဆောင်တွေကိုလောလောဆယ်မှာတော့တနိုင်းမျိုးခရီးရဘာသာရေးကြောင်းနေနဲ့ဖုန်ကြီးကြောင်းနေမှာခိတ္တထားရှိထားပြီးကြာရှည်မှာတော့ရေရှည်နေထိုင်ရေးအတွက်စိုးရိမ်စရာဖြစ်လာတယ်လို့ဥခွန်ရှာအောင်ကပြောပါတယ
်လောလောဆယ်အနေထားမှာတော့ကျွန်တော်အနေနဲ့လည်း effort ကိုအရေးပေါ်အကူအညီပေးနေနိုင်ဖို့တော့ကြိုးစားနေတယ်ကျွန်တော်မှာ portion budget တွေမရှိတော့သူတို့ကိုအကူအညီပေးနေပို့ပဏာရေးမှာပေါ့နော်ငွေကြေးအဖြစ်လည်းတော်တော်ခက်ခဲနေတဲ့အနေထားမှာရှိတယ်ဒါပေမဲ့လောလောဆယ်အနေထားတော့ဘင်းတော်တို့ဟိုမှာရှိတဲ့ယမီရဖာတို့ကသူတို့ကြုံရရရနဲ့အဲ့လိုသလိုတော့ဖြည့်ရှင်းနေတဲ့အနေထားမှာရှိပါတယ်ပေါ့
အခုလက်ရှိကချင်တနိုင်းဘက်ကိုတိမ်းချောင်လာနေရတဲ့စစ်ပြေးဒုက္ခတွေကြီးအထူးသဖြင့်နေကံမဟုတ်တဲ့အလုပ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကချင်ငြိမ်းချမ်းရေးလှုပ်ရှားသူကိုပက်ထရစ်ကွန်ဂျာလီကလည်းအခုလိုပြောပြပါတယ်
အခုလောလောဆယ်ကတော့ပြေးတဲ့လူတွေကတော့အများကြီးပဲပေါ့နော်ကြည့်တာတော့တကယ်အများကြီးကြီးပါတယ်ဘာလို့ဆိုရှင်တိုင်းရင်းတွေလည်းအခုတို့ကထတ်တိုးချဲ့တဲ့ဥစ္စာတွေအများကြီးရှိတယ်များသောအဖြစ်အဲ့လိုထွက်ပြေးလာကြတဲ့လူတွေတော်တော်များများဒေသခံတွေကတော့အများနဲ့ပါတယ်ပေါ့များသောအဖြစ်ကတော့ဒီဒီမဘကလာပြီးတော့လာတူးကြတဲ့လူတွေပါခင်ဗျာသူတို့တော်တော်ဒုက္ခရောက်ပါတယ်ခုတော်တော်မြို့ထဲကိုရွာထဲကိုဘေးမဝင်တဲ့ကိစ္စတွေကသူတို့အတွက်တိတ်ခက်ခဲဖြစ်စေနိုင်ပါတယ်ခင်ဗျာ
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာသဘောတူစာချုပ် MCA လက်မှတ်မထိုးထားတဲ့ကချင်လက်နက်ကိုင်တပ်ဖွဲ့အပေါ် MCA ထိုးနိုင်ရေးစီရေးအရာဖိအားပေးနေတဲ့သဘောဖြစ်တယ်လို့လည်းကိုခွန်ကြာလီကသုံးသပ်ပါတယ
် MCA ထိုးဖို့အတွက်အချက်ကန်တယ်လို့ကျွန်တော်တို့ကအထင်နဲ့ပေါ့နော်သူတို့ pressure အနည်းနဲ့ approach လုပ်တယ်ဆိုတာမအောင်မြင်ဘူးဆိုလို့လည်းကျွန်တော်ပြောချင်ပါတယ်ဘာလို့လူတိုင်းကစပွဲမှာဖြစ်ရှင်းတာအကောင်းဆုံးစပွဲမှာဖြစ်ရှင်းတယ်ဆိုရှင်ဘယ်သူမှအထီးခိုက်မရှိကြဘူးအဆုံးဆုံးလည်းမရှိကြဘူးဆင်းနေမဲ့တိုင်မဲ့ဆိုကောင်းလိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လို pressure သိပ်ပြီးတဲ့အခါMCA process ကနေကြေထွက်သွားတယ်ဆိုတဲ့ဥစ္စာမျိုးတွေကကျွန်တော်တိုင်းပြည်သားတွေကအင်မတန်ထိတ်လန့်စရာကောင်းပါတယ်ခင်ဗျာလက်ရှိနိုင်ငံရဲ့ရင်းချမ်း process ဆာဆိုလို့ရှိရင်ကျွန်တော်တိုင်းပြည်သားတွေကတော့ဆွေးနွေးစရာအတိရှိပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ခုချိန်ထိစစ်ပြေးဒုက္ခတဲ့စခန်းတွေမှာနှိမ့်နဲ့ချီနေထိုင်ခိုလုံနေကြရစေအနေထားဖြစ်တယ်လို့တနိုင်းဘက်မှာစစ်ပြေးဆောင်ထွက်ပြေးနေရစေထောက်ချီတဲ့ဒုက္ခတွေတွေအရေးတက်ဆိုင်ရာတာဝန်ရှိတဲ့သူတွေအနေနဲ့အထူးစဉ်းစားဆောင်ရွက်ပေးကြဖို့တောင်းဆိုလိုပါတယ်လို့ကချင်စစ်ပြေးဒုက္ခတဲ့အရေးကူညီပေးနေသူတွေကပြောပါတယ်ရှင်